မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ2019ခုနှစ်စက်တင်ဘာ25ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောက်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေစတင်ဖို့အောက်လွတ်တော်ဥက္ကဋ္ဌကတည်ဝင်ကြေညာလိုက်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာတွေနဲ့ဒေသခံလူမှုအသံဝိုင်းတွေစာနာမှုအကူအညီဖြင့်အမေရိကန်ကနောက်ထပ်ဒေါ်လာ129တန်ပေးမယ့်အကြောင်းကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့တူကြေညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြည်မနာဆင်ရမယ့်သတင်းလှော်ဒီမှာတော့2020ပြည့် American သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့အတွက်ပြည်ပနိုင်ငံတစ်ခုရဲ့အကူအညီယူဖို့ကြိုးပမ်းနေဆိုရယ်ဆွဆွဲခြင်းနဲ့သမ္မတ Trump အပေါ်မှာအရေးယူနိုင်မယ့်စုံစမ်းစစ်ဆေးမှုတွေစတင်ဖို့အောက်လွှတ်တော်ကတည်ယဝင်ကြေညာလိုက်တဲ့အပေါ်
As far as withholding funds those funds were paid they were fully paid but my complaint has always been and I withhold again
သမ္မတ Trump ပြောထားတာပါသတင်းပြည်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူရခိုင်မြေပုံမြို့နယ်မှာ9ရက်ဆက်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်း1990နိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့အင်းစိန်ထောင်တွင်းတပိတ်ဖြစ်ရမှန်ရုပ်ရှင်ရိုက်ဖို့စီစဉ်နေတဲ့အကြောင်းထိုင်းမြန်မာနယ်စပ်မြဝတီနယ်စပ်ကိတ်မှာ e-gate တွေဖွင့်ဖို့စီစဉ်နေတဲ့အကြောင်းစတဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်မှာအခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်
2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရရေးပြည်ပနိုင်ငံတစ်ခုရဲ့အကူအညီယူဖို့ကြိုးပမ်းနေတယ်ဆိုတဲ့ဆွဆွဲချက်နဲ့သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေစတင်ဖို့အောက်တိုဘာ9ရက်နေ့နန်စီဘလူးစီကတရားဝင်ကြေညာလိုက်ပါတယ်လက်ရှိအချိန်ထိသမ္မတလုပ်ခဲ့တာတွေမှာဖွဲ့စည်းပုံအခြေခံဥပဒေကိုစစဝါချိုးဖောက်ခဲ့တာတွေရှိတယ်လို့လည်းပြောဆိုလိုက်တာပ
ါ I'm directing our six committees to proceed with their investigations under that umbrella of impeachment inquiry the president must be held accountable no one is above the law
စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အောက်လွှတ်တော်ရေးရာကော်မတီ6ခုကိုညွှန်ကြားထားတဲ့အကြောင်းနဲ့သမ္မတအနေနဲ့တာဝန်ခံမှုရှိဖို့လိုသလိုဥပဒေထက်ဘယ်သူမှရှိလို့မရတဲ့အကြောင်းအတိုက်ခံဒီမိုကရက်ပါတီကထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌကပြောလိုက်တာပါသမ္မတအပေါ်အရေးယူနိုင်မဲ့လုပ်ငန်းစဉ်ကိုထောက်ခံသူဒီမိုကရက်ပါတီကိုယ်စားလှယ်မနေ့ကပုံများလာခဲ့ပြီးနောက်မှာပဲလွှတ်တော်ဥက္ကဋ္ဌကစုံစမ်းမှုတွေစတင်မဲ့အကြောင်းလွှတ်တော်မှာဒီမိုကရက်ပါတီခေါင်းဆောင်အနေနဲ့အတူကြေညာလိုက်တာလည်းဖြစ်ပါတယ်သမ္မတထရန့်ဟာကျန်းသက်စာကျေးဇူးထားတာကိုဖောက်ပြခဲ့တယ်လို့နိုင်ငံတော်လွန်ကျွန်ရေးအမေရိကန်ယူကော့ပွဲလွန်ကျွန်ရေးကိစ္စတွေပေါ်မှာလည်းသစ္စာဖောက်ခဲ့တဲ့အကြောင်းအောက်လွှတ်တော်ဥက္ကဋ္ဌကဆွဆွဲခဲ့တာပါ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းတဲ့တရားရေးလုပ်ငန်းတွေမှာသမ္မတကစွပ်ပစ်ခဲ့တယ်ဆိုတော့ဆွဆွဲချက်နဲ့အရေးယူဖို့အရင်ကတောင်းဆိုခဲ့တဲ့ကတော့အောက်လွှတ်တော်ဥက္ကဋ္ဌကလက်မခံပဲတင်းခံခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဇူလိုင်လတဲ့ယူကရိန်းသမ္မတနဲ့သမ္မတထရန့်တို့တယ်လီဖုန်းဆက်စကားပြောမှာဒီမိုကရက်ပါတီကသမ္မတလောင်းအဖြစ်ရှင်ပြိုင်နေသူတွေနဲ့ရှေ့တန်းရောက်နေတဲ့ဂျိုးဘိုင်ဒန်ရဲ့သားဖြစ်သူယူကရိန်းတန်းခွေကုမ္ပဏီမှာလက်စားကောင်းကောင်းနဲ့အလုပ်ရနေတာကိုစုံစမ်းမှုပြောခဲ့တယ်ဆိုတဲ့သတင်းထွက်လာပြီးနောက်မှာတော့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဥက္ကဋ္ဌကလက်ခံခဲ့တာလည်းဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကဘယ်နိုင်ငံနဲ့မှပဋိပက္ခမဖြစ်ချင်ပေမဲ့အမေရိကန်အကျိုးစီးပွားကိုကာကွယ်ဖို့တော့ဝင်လေးမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။သူသမ္မတဖြစ်လာခဲ့ပြီးတဲ့နောက်မှာဒေါ်လာ 1.5 ထရီလီယံအကုန်ခံပြီးပြန်လည်တိဆောက်ထားတဲ့အမေရိကန်စစ်တပ်ဟာကမ္ဘာမှာအင်အားအရှိဆုံးဖြစ်ကြောင်းနဲ့ဒီအားတွေကိုတုံးစရာမလိုဘို့မျောလင်းကြောင်းကုလသမဂ္ဂထွေထွေညီလာခံမင်ကွန်းနဲ့မှာသမ္မတထရမ့်ကပြောကြားပါတယ်။ငြိမ်းချမ်းမှုပူးပေါင်းဆောင်ရွက်မှုနဲ့အပြန်အလှန်အကျိုးရှိမှုတွေကိုလိုလားပေမဲ့သူ့အနေနဲ့အမေရိကန်အကျိုးစီးပွားတွေကိုကာကွယ်ဖို့ဘယ်တော့မှပြက်ကွက်မှာမဟုတ်ဘူးလို့လည်းဆိုခဲ့ပါတယ်။ကမ္ဘာကြီးအတွက်အကြီးဆုံးဂျန်ဟာအီရန်နိုင်ငံဖြစ်တယ်လို့ပြောရမှာတော့အီရန်ဟာသူ့ပြည်သူတွေကိုဖိနှိပ်နေတဲ့တစ်ချိန်တည်းမှာပြည်ပမှာပဋိပက္ခတွေဖြစ်အောင်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်အောင်ကူညီအားပေးနေတယ်လို့ဆိုပါတယ်။ဒီလိုလုပ်နေတဲ့၍အမေရိကန်ဘက်ကတန်ခတ်အရေးယူမှုတွေပို့ပြီးပြင်းထန်လာလိမ့်မယ်လို့လည်းအမေရိကန်သမ္မတကအီရန်အပေါ်ပြောကြားသွားပါတယ်။တချိန်ကအမေရိကန်ရဲ့ရန်သူတွေဟာအခုတော့မိဖက်တွေဖြစ်နေပြီလို့ဆိုပြီးတန်တမာရေးအရာချင်းကပ်ဖို့တကားဖွင့်ထားတယ်လို့လည်းဆိုပါတယ်။ကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတဲ့တရုတ်နဲ့ပတ်သက်လို့တော့တရုတ်နဲ့ကုန်သွယ်ရေးသဘောတူညီမှုရရှိဖို့မျှော်လင့်ပေမဲ့အမေရိကန်ပြည်သူတွေနစ်နာမဲ့သဘောတူညီမှုမျိုးကိုတော့လက်ခံမှာမဟုတ်ဘူးလို့မင်ကွန်းနဲ့မှထည့်ပြောသွားပါတယ်။ဟောင်ကောင်ကဒီမိုကရေစီရေလှုပ်ရှားမှုတွေအပေါ်တရုတ်အစိုးရရဲ့တုံ့ပြန်မှုကိုလည်းအမေရိကန်အစိုးရကစောင့်ကြည့်နေတယ်လို့ကုလသမဂ္ဂအထွေထွေညီလာခံမင်ကွန်းနဲ့မှသမ္မတထရမ့်ကအင်္ဂါနေ့ကပြောကြားခဲ့ပါတယ
်။ UN ငွေဟာကမ္ဘာမှာအကြီးမားဆုံးချင်းချောက်မှုတွေကတစ်ခုဖြစ်ကုလသမဂ္ဂနှစ်ပတ်လည်ထွေထွေညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲအီရန်သမ္မတဟာဆန်ရူဟာနီမင်ကွန်းပြောမှာဖြစ်ပါတယ်။ပ ြင်သစ်သမ္မတအီမန်နျူအယ်မာခရွန်ဂျာမန်ဝန်ကြီးချုပ်အင်ဂလာမာကဲအပါအဝင်တခြားခေါင်းဆောင်တွေကတော့အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေကြီးထားလာနေရတယ်ကိုဖြစ်ရှင်းနေအောင်ထရီညီလာခံကျင်းပနေတော့တိကျတွေ့ဆုံမှုလည်းတိုက်တွန်းထားပေမဲ့လက်တွေ့တော့ဖြစ်မလာသေးပါဘူး။နယူးယောက်မြို့ကထရီညီလာခံအတွက်အီရန်နဲ့အမေရိကန်စုကထိတ်တန့်ခေါင်းဆောင်တွေရောက်နေကြပေမဲ့တွေ့ဆုံတဲ့အထိဖြစ်မလာသေးဘူးလို့လည်းသမ္မတထရန့်ကပြောခဲ့တာပါ။ယူရန်သမ္မတကတော့တွေ့ဆုံလို့တဲ့သဘောထားမျိုးပြောဆိုထားပေမဲ့အမေရိကန်ကပိတ်ဆို့တံခတ်မှုတွေကိုအရင်ဖယ်ရှားပေးဖို့လဲတောင်းဆိုထားပါတယ်။ယူရန်နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာ2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေပြီးခဲ့တဲ့နှစ်ထဲသမ္မတထရန့်နှုတ်ထွက်ခဲ့ပြီးတဲ့နောက်ပိတ်ဆို့တံခတ်မှုတွေကိုလည်းပြန်လည်ချမှတ်ထားတာပါ
။အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေရောကြစေဖို့အတွက်သူကြားဝင်ဆေးဆက်ပေးနေတယ်လို့ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကပြောကြားလိုက်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံတက်ရောက်နေတဲ့ဝန်ကြီးချုပ်ခန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရောအီရန်သမ္မတဟာဆန်ရူဟာနီနဲ့ပါသူတီးခြားစီတွေ့ဆုံခဲ့ပြီးတဲ့နောက်မှာအင်္ဂါနေ့ကအခုလိုပြောကြားခဲ့တာပါ။ရေနံလုပ်ငန်းတွေတိုက်ခိုက်ခံထားရတဲ့ဆာဒီအာရေဗျားကိုသွားခဲ့ပြီးဆာဒီအင်ရှစ်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့တွေ့ဆုံခဲ့ကြောင်းမင်းသားဆယ်မန်ကသူ့ကိုအီရန်သမ္မတနဲ့တွေ့ဆုံစကားပြောဖို့တောင်းဆိုခဲ့တယ်လို့အလားတူသမ္မတထရမ့်ကလည်းအီရန်နဲ့တင်းမာမှုတွေရောကြအောင်ဂျာဝေညှိနှိုင်းပေးနိုင်မလားမေးမြန်းခဲ့တာကြောင့်သူ့အနေနဲ့ဒီကိစ္စမှာအကောင်းဆုံးကူညီဆောင်ရွက်ပေးနေတဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောပါရယ်စက်တင်ဘာ14ရက်နေ့တုန်းကဆာဒီအာရေဗျားရေနံလုပ်ငန်းတွေတိုက်ခိုက်ခံရမှုဟာအီရန်ရဲ့လက်ချက်ဖြစ်တဲ့ဆိုပြီးအမေရိကန်အစိုးရကအပြစ်တင်ထားပါတယ်ဒါကိုတတ်သိပြနိုင်မယ့်အထောက်အထားတွေပြသွားမယ်လို့လည်းပြောဆိုထားပါတယ်အီရန်အစိုးရကတော့တိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးလို့ညင်းပါတယ်ယမန်နိုင်ငံတည်းမှာဆာဒီအာရေဗျဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့အီရန်မဟာမိတ်ဟူသီတပုံတွေကလည်းဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနဲ့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရောက်နေကြတဲ့ရိုဟင်ဂျာတွေနဲ့ဒေသခံလူမှုအတိုင်းဝိုင်းတွေစာနာမှုအကူအညီဖြင့်အမေရိကန်ကနောက်ထပ်ဒေါ်လာ128သန်းပေးရမယ့်အကြောင်းကြေညာလိုက်ပါတယ်။ကလေးတွေနဲ့အမျိုးသမီးတွေအများစုပါဝင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်ကိုယ်သိမ်းကျော်တွေအရေးပေါ်လိုအပ်ချက်တွေနဲ့သက်ဆိုင်ရာဒေသခံလူမှုအတိုင်းဝိုင်းတွေသုံးစွဲမှဖြစ်တဲ့အကြောင်းလဲမနေ့ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Morgan Ortagas ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။ချိန်ထဲမှာပဲရခိုင်ပြည်နယ်မှာရှိနေတဲ့ရိုဟင်ဂျာတွေအပါအဝင်မြန်မာစစ်တပ်နဲ့ရခိုင်နဲ့နှကိုင်တပ်ဖွဲ့အေရိုဂျာတိုက်ပွဲတွေကနေတင်းရှောင်နေရတဲ့သူတွေကိုအရေးပေါ်အကူအညီတွေပေးရတော့မှဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာ2019ခုနှစ်ဩဂုတ်လမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုစာနာမှုအကူအညီဖြင့်အမေရိကန်ကဒေါ်လာ669သန်းကျော်ထိထောက်ပံ့ထားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားတာပါ2019ခုနှစ်ဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဂျာဆွေးနွေးအုပ်စုကိုလက်လံရှင်းလင်းရမှာမြန်မာလူညုံရေးတပ်ဖွဲ့တွေကလူခွင့်ရေးချပောက်မှုတွေစူးစူးဝါးဝါးကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဆွဆွဲထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းထားတာပါရိုဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားတဲ့မြန်မာဆွေးနွေးကတော့နိုင်ငံတကာကဆွဆွဲနေသလိုလူခွင့်ရေးချပောက်မှုတွေမရှိတဲ့အကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူတာရှိတယ်ဆိုပြီးတော့လည်းတုံ့ပြန်ပြောဆိုထားပါတယ်
ဗြိတိန်နိုင်ငံသားတွေအနေနဲ့ရခိုင်ပြည်နယ်ချင်းပြည်နယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေကတချို့နေရာတွေစီကိုမလိုအပ်ဘဲခရီးမသွားဖို့အတွက်ဗြိတိန်အစိုးရကအကြံပြုချက်ထုတ်ပြန်ထားပါတယ်စက်တင်ဘာ16 26နဲ့အောက်တိုဘာ16 26ရက်နေ့တွေကြာရင်နေပြည်တော်မှာဘုံခွဲတိုက်ခိုက်မှုတွေလုပ်နိုင်တယ်လို့လူမှုကွန်ရက်ပေါ်မှာချိန်ချောက်မှုတွေရှိနေတယ်လို့ဆိုပြီးဗြိတိန်နိုင်ငံသားရေးဌာနကဒီကနေ့နေ့စွဲနဲ့ခရီးသွားအကြံပြုချက်ထုတ်ပြန်ပါတယ်ဒီချင်းချောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအတိမပြုတ်သလိုညှဉ်းဆန်းခြင်းလည်းမရှိဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံထဲမှာဘယ်နေရာပဲသွားခီးသွားတဲ့ရှိကြဖို့နဲ့အခြေအနေတွေကိုမျက်ခြေမပြတ်ဖို့လည်းတိုက်တွန်းထားပါတယ်။လူစုလူဝေးနေရာတွေကိုရှောင်ကြဖို့နဲ့ဒေသခံလုံခြုံရေးတာဝန်ရှိသူတွေရဲ့အကြံပြုချက်တွေကိုလိုက်နာကြဖို့လည်းပြောထားပါတယ်။လနဲ့ကိုင်းတိုင်းရင်းသားအဖွဲ့တချို့နဲ့အစိုးရတပ်တွေကြတိုက်ပွဲတွေဖြစ်နေချိန်မှာဗြိတိန်အစိုးရကသူ့ရဲ့နိုင်ငံသားတွေကိုအခုလိုခီးသွွားအကြံပြုချက်ထုတ်ပြန်တာပါရခိုင်ပြည်နယ်ထဲမှာခီးမသွွားဖို့အကြံပြုထားတဲ့အထက်မှာကဘာလက်ခီးသွွားတွေအသွားများတဲ့ငပလီကန်းကျေရှိရာတန်တွဲမျိုးတော့မပါပါဘူးချင်းပြည်နယ်တောင်ပိုင်းပလဝဘက်မှာတိုက်ပွဲတွေဖြစ်နေတာကြောင့်မင်းထံမြို့နယ်တွေကဝစ်တိုရီယာတောင်ကိုသွားလည်မယ်ဆိုရင်တော့ခီးသွွားလုပ်ငန်းတွေအလန်းညွန်တွေနဲ့အရင်တိုင်ပင်သင့်တယ်လို့အကြံပြုထားပါတယ် ရှမ်းပြည်နယ်မြောက်ပိုင်းတစ်ခုလုံးအပြင်ဩဂတ်လ15ရက်ကအချိန်ကြိုက်တိုက်ခိုက်မှုတွေခံထားရတဲ့ပြင်ဦးလွင်မြို့နဲ့10ကီလိုမီတာအကွာဝေးထဲမှာရှိတဲ့နေရာတွေပြင်ဦးလွင်မြောက်ဖက်ကြောင်မဲလန်းကချင်ပြည်နယ်တွေကမြစ်ကြီးနားဗမော်နဲ့ပူတာအုံမြို့တွေကလွဲလို့ကျန်တဲ့နေရာတွေကိုတော့မလိုအပ်ရင်မသွားကြဖို့အတွက်ဗြိတိန်အစိုးရကအကြံပြုထားပါတယ်
။ British Parliament ကိုဆန့်ကန့်ထားဖို့ဒီလဆန်းမန်းကဆုံးဖြတ်ချက်ဟာတရားမဝင်အောင်တရားရုံးချုပ်ကမနေ့ကပဲဆုံးဖြတ်လိုက်ပြီးတော့နိုင်ငံရေးအရာဆက်လက်ရပ်တည်နေမှုဝန်ကြီးချုပ် Boris Johnson ကြိုးပမ်းနေရပါတယ်။တရားဝင်ချုပ်ဆုံးဖြတ်ချက်ကြောင့်ဆိုင်းငံထားတဲ့လွတ်တော်လုပ်ငန်းတွေဒီကနေ့ပြန်ဆောက်လိုက်တဲ့အချိန်မှာပဲဝန်ကြီးချုပ်နှုတ်ထွက်ဖို့တောင်းဆိုမှုတွေလည်းတိုးလာနေတာပါ။ဥရောပသမဂ EU ကနေအောက်တိုဘာ31ရက်နောက်ဆုံးထားဗြိတိန်နိုင်ငံခွတ်ထွက်ရမှာဖြစ်ပေမဲ့နိုင်ငံရေးပြဿနာတွေကြောင့်မရေမရာအခြေအနေတွေနဲ့လည်းကြုံနေရပါတယ်။တရားသူရေး72ဦးပါတရားဝင်ချုပ်ကတော့ဝန်ကြီးချုပ်ရဲ့လုပ်ရာအစိုးရရဲ့လွတ်ပိုင်ခွင့်ပေါင်းကျော်လွန်ခဲ့တဲ့အကြောင်းဆုံးဖြတ်ခဲ့တာပါ။လွတ်တော်ကိုဆိုင်းငံမှုမြန်မာပြည်ထံတင်ပြခဲ့တာတရားဝင်မှုမရှိတဲ့အကြောင်းနဲ့ဒါလွတ်တော်ရဲ့တာဝန်တွေကိုဟန်တာရောက်တဲ့အကြောင်းနဲ့တရားဝင်ချုပ်တရားစီရင်ဖွဲ့အကြီးအကဲဘရန်ဒါဟေးကပြောဆိုခဲ့တာဖြစ်ပါတယ်
။ကမ္ဘာတစ်ဝန်းကုန်သွယ်ရေးနှေးကွေးနေသလိုယင်းနှိမ့်ညွတ်မှုဘိုင်းမှာလည်းအားနည်းနေတာကြောင့်မြန်မာနိုင်ငံအပါအဝင်အာရှဒေသကဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အခုနှစ်စီးပွားရေးတိုးတက်မှုနှုန်းကျဆင်းမယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကခန့်မှန်းလိုက်ပါတယ်။အခုနှစ်မှာရောရှင်းနှစ်မှာပါအာရှဒေသစီးပွားရေးဟာအရင်ခန့်မှန်းထားတာတက်ကိုနှေးကွေးမယ်လို့ ADB ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာရှဒေသရဲ့ပြည်တွင်းအသင်းထုတ်လုပ်မှုတန်ဖိုးက2018ခုနှစ်ကထက်.5ရာခိုင်နှုန်းကျဆင်းပြီးတော့အခုနှစ်မှာ5.4ရာခိုင်နှုန်းနဲ့2020ခုနှစ်မှာ5.5ရာခိုင်နှုန်းပဲရှိမယ်လို့ခန့်မှန်းပါတယ်။အာရှတလွားငွေကြေးဖောင်းပွားမှုကတော့အခုနှစ်မှာရောရှင်းနှစ်မှာပါ2.9ရာခိုင်နှုန်းအထိရှိမယ်လို့ ADB ကပြောပါတယ်။မြန်မာနိုင်ငံအတွက်ခန့်မှန်းချက်မှာတော့မြန်မာနိုင်ငံရဲ့စီးပွားရေးတိုးနှုန်းဟာ2018ခုနှစ်က6.8ရာခိုင်နှုန်းရှိခဲ့ရာက2019အကုန်မှာ6.6ရာခိုင်နှုန်းကျဆင်းနိုင်ပြီးတော့ငွေကြေးဖောင်းပွားမှုနှုန်းကလည်းမနစ်ကထက် .9 ရာခိုင်နှုန်းတက်ပြီးတော့8ရာခိုင်နှုန်းအထိရှိနိုင်တယ်လို့ ADB ရဲ့2019စီးပွားရေးခန့်မှန်းချက်မှာဖော်ပြထားပါတယ်။
ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်းတို့ပြောပြခဲ့တာပါအခုကျွန်မတို့ထုတ်လွှင့်ပေးနေတဲ့ Radio Dai လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းနှာစင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။လာမယ့် 2020 American သမ္မတရွေးကောက်ပွဲမှာပြန်အရွေးခံရရေးအတွက်နိုင်ငံသားအစိုးရတရရဲ့အကူအညီရဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်သမ္မတ Donald Trump အပေါ်မှာတရားစွဲဆိုနိုင်မှုတရားဝင်စုံစမ်းစစ်ဆေးမှုစတင်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Nancy Pelosi ကအင်္ဂါနေ့ကကြေညာလိုက်ပါတယ်။နိုင်ငံရေးပြိုင်ပွဲဖြစ်တဲ့ဒုသမ္မတဟောင်း Joe Biden ရဲ့သားနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတကိုသမ္မတ Trump ကဖိအားပေးခဲ့ရတဲ့ဆိုတဲ့သတင်းပေါကြားပြီးတဲ့နောက်မှာအခုလိုစုံစမ်းစစ်ဆေးဖို့အောက်လွှတ်တော် Democratic အမတ် 123 ဦးတို့ရဲ့တောင်းဆိုချက်ထွက်ပေါ်လာတာပါ Catherine Gibson ပေးပို့ထားတဲ့သတင်းကိုနန်းလောင်ကတင်ပြပေးထားပါတယ်ရှင
်ဒီဖြစ်ဟာသမ္မတ Trump ရဲ့သမ္မတသက်တမ်းအတွက်အပြောင်းအလဲတစ်ခုလည်းဖြစ်ပါတယ်အောက်လွှတ်တော်ဥက္ကဋ္ဌ Democrat အမတ် Nancy Pelosi ကအခုလိုကြေညာပါတယ
် The House of Representatives moving forward with an official impeachment inquiryI'm directing our six committees to proceed with their investigation.
အောက်လွှတ်တော်ရဲ့တရားဝင်စုံစမ်းစစ်ဆေးမှုတွေကိုစတင်လိုက်ပါပြီ။ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေဆက်ပြီးဆောင်ရွက်သွားဖို့အတွက်အောက်လွှတ်တော်ကော်မတီ6ခုကိုညွှန်ကြားထားပြီးဖြစ်ပါတယ်။သမရအနေနဲ့သူ့ရဲ့လှုပ်ရက်အတွက်တာဝန်ခံရမှာဖြစ်ပါတယ်။ဥပဒေရဲ့အထက်မှာဘယ်သူမှမရှိပါဘူး
။ဒီဖြစ်ရကြောင်သမရထရန့်အနေနဲ့အမေရိကန်သမိုင်းမှာတရားစွဲဖို့စုံစမ်းခံရတဲ့လူဦးမြောက်သမရဖြစ်လာဖို့ခြေတလန်နေကတော်တဲ့သဘောပါ။လွှတ်တော်ကအတည်ပြုပြီးသားယူကရိန်းကိုပေးအပ်မဲ့အကူအညီဒေါ်လာတန်400ကိုသူထိန်းချုပ်ထားခဲ့တာကိုတော့တမနာထရမ့်ကငြင်းဆိုခြင်းမရှိပါဘူ
းအဲ့ဒီအကူအညီတွေပေးပြီပါပြီပြေးပေးလိုက်တာပါဒါပေမဲ့ဥရောပနဲ့တခြားတိုင်းပြည်တွေအနေနဲ့ယူကရိန်းနိုင်ငံကိုပေးအပ်မဲ့အကူအညီတွေပေးလာတဲ့အချိန်တိအမေရိကန်ရဲ့အကူအညီတွေကိုလည်းဆက်ပြီးထိန်းချုပ်ထားအောင်ပါ
ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်ချိန်မှာပြောဆိုခဲ့တဲ့စကားတွေပေါက်ကြားခဲ့တာကြောင့်သမ္မတထရမ့်ကိုတရားစွဲဆိုနိုင်ရေးဒီမိုကရက်တွေရဲ့အားပေးထောက်ခံမှုတွေအခုလိုထွက်ပေါ်လာတာပါဒီမိုကရက်မှဂျွန်လူးဝစ်ကတော့အခုလိုပြောပါတယ
် We cannot delay
ဒီကိစ္စနှောင့်နှေးနေလို့မဖြစ်ပါဘူးစောင့်နေလို့လည်းမရတော့ပါဘူးဒီအချိန်ကစပြီးလှုပ်ရှားရမယ့်အချိန်ပါ
သမရရဲ့လောက်ရတွေဟာတရားစွဲဆိုနိုင်လောက်တဲ့အခြေအနေရှိသလားဆိုပြီးဒီမိုကရက်အမတ်တွေလှရင်နဲ့ချီညင်းကုန်လာခဲ့ကြတာပါDemocrat Amat Tom Molinowski ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် There have been a lot of egregious acts but there's nothing
Demra Trump အနေနဲ့မှားယွင်းတဲ့လုံဆောင်ချက်တွေတော်တော်များများကျူးလွန်ခဲ့ပြီးပါပြီဒါပေမဲ့အခုလိုအနေထားအထိမရောက်ခဲ့ပါဘူး သမရထရန်ရဲ့လောက်ရက်ကဘာနဲ့တူလဲဆိုတော့ဟုတ်တယ်ကျိုးရဲ့အချိုးစည်းဝါးအတွက်လောက်ကင်ခဲ့တယ်ဒီကိစ္စနဲ့ပတ်သက်ပြီးခမရတို့ဘာလုပ်ကြမလဲဆိုတဲ့သဘောမျိုးပါ
သမရထရန်ဖက်ကယက်တီတဲ့လူတော်အမတွေကတော့မစ္စပလိုစီရဲ့လောက်ရက်ဟာအပြောသက်သက်ပဲလို့ပြောပါတယ်အလိုတော်လူနေစုကောင်းဆောင်ကီဗင်မက်ကတီကအခုလိုဆိုပါတယ
်
တမရကိုတရားစွဲနိုင်ဖို့စုံစမ်းတာဖြစ်တဲ့အတွက် Mrs. Pelosi အနေနဲ့တစ်ဖက်သက်ဆုံးဖြတ်လို့မရပါဘူးဒီကနေ့သူပြောခဲ့ဆိုခဲ့တာကလည်းလက်ရှိဖြစ်ပျက်နေတဲ့အခင်းကျင်းနဲ့ဘာမှမခြားနားပါဘူ
းယူကရိန်းတမရနဲ့တယ်လီဖုန်းဆက်ပြောဆိုခဲ့တဲ့ကိစ္စတိုင်ကြားချက်အပြည့်စုံကိုထုတ်ပြန်ဖို့ဒီမိုကရက်အမတ်တွေကမဲပေးတောင်းဆိုချက်ကိုတော့ Republican အထက်လွှတ်တော်အမတ်တွေပူးပေါင်းခဲ့ခြင်းမရှိပါဘူးတမရရွေးကောက်ပွဲဝင်မဲ့ Joe Biden ကလည်းအခုလိုဆိုပါတယ်
The president does not comply with such a request.
တော်တော်ဆိုချက်တွေကိုသမရကလက်ရောချင်းမရှိပဲတရားဥပဒေကိုဆက်ပြီးဆန့်ကျင်နေမယ်ဆိုရင်တော့ Congress ဘက်ကလည်းတခြားရွေးချယ်စရာမရှိပဲသမရကိုတရားစွဲဆိုဖို့ဖြစ်လာပါလိမ့်မယ်ဒါဆိုရင်တော့စိတ်မကောင်းစရာပါဒါပေမဲ့လည်းဒါကသမရကဖန်တီးတဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ
်သမရကိုတရားစွဲဆိုဖို့အများစုကထောက်ခံခြင်းမရှိရင်တော့မှဒီမိုကရက်တွေရဲ့အဆိုနိုင်ငံတော်လုံခြုံရေးနဲ့ဆိုင်တဲ့ဒီကိစ္စအပေါ်အမေရိကန်နိုင်ငံသားအားလုံးစိုးရင်တင်ပါတယ်ဒီမိုကရက်အမတ်အီဟန်အိုမာကအခုလိုပြောပါတယ်
I don't think a president should withhold aid.
နိုင်ငံရေးပြိုင်ဘက်တူရဲ့အားနည်းချက်ကိုရယူဖို့နိုင်ငံတကာနိုင်ငံကိုပေးရမယ့်အကူအညီတွေကိုသမရအနေနဲ့ထိန်းချုပ်ထားတဲ့နယ်လို့ကျွန်မမထင်ပါဘူး။ဒါအဖွဲ့အစည်းအုပ်ချုပ်ဖို့ဥပဒေနဲ့ကန့်ညီမှုလည်းမရှိပါဘူး။အခုဖြစ်ရကဒါကိုရှင်းရှင်းလင်းလင်းသိအောင်လုပ်ရမယ့်အခွင့်အလမ်းဖြစ်ပါတယ
်။သမရထရန့်ပေါ်စုံစမ်းစစ်ဆေးမှုတွေရှေ့ဆက်လုပ်ကိုင်နေချိန်မှာပဲယူကရိန်းသမရနဲ့မစ္စတာထရန့်တို့ဖုန်းဆက်ပြောဆိုခဲ့တဲ့ကိစ္စတိုင်ကြားခဲ့တဲ့သူကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကဒီသတင်းမှနောက်ပိုင်းမှာခေါ်ယူမေးမြန်းဖို့လည်းရှင်းနေပါတယ်ရှင်။
နန်းလောင်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရခိုင်ပြည်နယ်မြေပုံမြို့နယ်မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတဲ့အကြောင်းကိုသတင်းလွှာကိုထုတ်လွှင့်ပေးပါမယ်စီအီးတင်းမာနေစေမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့အကြားရခိုင်ပြည်နယ်အတွင်းတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ဒီကနေ့မှမြေပုံမြို့နယ်အတွင်းမြမစစ်တပ်နဲ့အေအေအဖွဲ့တို့၅ရက်မြောက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒီတိုက်ပွဲမှာမြမစစ်တပ်ဘက်ကရဟတ်ရင်၃တိုက်ခိုက်တဲ့အထိရှိတယ်လို့နှစ်ဖက်အဖွဲ့တာဝန်ရှိသူတွေကဆိုပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မြေပုံမြို့နယ်နဲ့မင်းပြားမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတာပါဒီကနေ့မြေပုံမြို့နယ်ရူစနွင်းကျေးရွာနီးရိုးတောင်ချေမှာဖြစ်ပွားနေတဲ့တိုက်ပွဲချင်းတွေကိုတော့အေအေပြောခွေရခိုင်တုခကအခုလိုပြောပါတယ
်ဒီနေ့မှာတော့မြေပုံမြို့နယ်ကျေးရွာအဲဒီရိုးစနွင်းရွာရဲ့နောက်ဘက်ကလိုက်တယ်ရေချောင်းနဲ့ဒီအနောက်ဘက်ကဖြစ်မှာအဲ့ဒီမှာပုံစံတွေဆက်ပြီးတော့ဖြစ်နေတယ်ဒီနေ့မျိုးလေးဆင်းနေတာရင်းဒီမှာဗမာစစ်တပ်ကနေပြီးတော့ရဟင်းနဲ့စီးရဲနေပြီးတော့မတင်းတိုင်းနဲ့ဒါလာရဒုံးကြီးတက်တက်ဖြစ်တာလည်းစစ်တပ်နဲ့တင်းနေပြီးနာရောက်တဲ့နေနဲ့ဖြစ်ဖြစ်တာရှိတယ်ဒါနဲ့တိုက်ပွဲကတော့ဒီဆက်ပြီးတော့ဖြစ်နေသေးတယ်ရှိတယ်ချိတ်ချတဲ့နေ့အေးစိတ်ကြတော့မင်းလေးစင်မပြရသေးဘူ
းဒီမနေ့မင်းပြမြို့နယ်တိုင်းတိုင်းရွာဘက်မှာလည်းတိုက်ပွဲဖြစ်ပွားတာရှိပေမဲ့အခြေအနေကိုမသိရှိသေးဘူးလို့ခိုင်တုခကဆိုပါတယ်ဒီမနေ့မင်းပြမြို့နယ်ဒိုင်းတားကျွော်ဘက်တိုက်ပွဲဖြစ်စဉ်မှာရွာသားတွေထိခိုက်မှုမရှိဘူးလို့ဒိုင်းတားရွာသားတို့ကဆိုပါတယ်
။ဒီနေ့ခုနကခွေးလကတိုက်ပွဲဖြစ်တယ်ခင်ဗျ။ဒိုင်းတားကျွော်ကအရှိတ်ပဲခွဲခင်ဗျ။အိုဘက်ပြည်နယ်ဒီဘက်ပြည်နယ်အပြန်လန်တို့ကြောက်တယ်ခင်ဗျ။ဒိုင်းတားရွာသားတွေတို့အထက်မပြေဘူး။ဒိုင်းတားရွာလေးလေးဟိုသမိုင်းနောက်တွေ့တယ်
။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကတော့မြေပုံမြို့နယ်နဲ့မင်းပြမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောပါတယ
်။ဒါကတော့ဖြစ်နေပါဒီလိုမျိုးကလည်းအောက်ရဲ့ရှိကမှာပြန်တော့ရှိတယ်။နည်းစင်တိုင်းတော့ပြီးသေးဦးချနေတယ်။ဆိုင်ွက်ဖြစ်တာတော့ပြောလို့ရတယ်။ပြီးပြီးလို့ရတယ်။ပြန်တော့ဘာမှပြောလို့မရဘူ
း။မြေပုံမြို့နယ်ရိုးစနင်းကျေးရွာနေတိုက်ပွဲမှာတော့မြန်မာစစ်တပ်ကနေရရင်နစည်းအုံပြူစိုက်ခတ်ခဲ့ကြောင်းအေဘက်ကပြောဆိုနေတယ်လို့တပ်မတော်ဘက်ကလည်းအတည်ပြုခဲ့ပါတယ်။ရခိုင်ပြည်နယ်မြေပုံမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေတို့ကြားတိုက်ပွဲဖြစ်ပွားနေတာ၅ရက်ရှိနေပြီဖြစ်ပါတယ်။စက်တင်ဘာလ22ရက်နေ့ညနေပိုင်းမှာမြေပုံမြို့နယ်ကနာပခလက်အောက်ခံအမြောက်ဆိုင်ရင်303ရဲ့ရာရီလက်နက်ကြီးစခန်းကိုသိမ်းပိုက်ခဲ့ကြောင်းရခိုင်လက်နက်ကိုင်အေကသတင်းထုတ်ပြန်ထားပါဗျ။အဲ့ဒီစခန်းကနေမြန်မာစစ်တပ်ဘက်ကအလောင်းဆယ်လောင်းပါဝင်စစ်သုံးဆောင်ပစ္စည်းတွေလက်နက်ခဲယမ်းတွေထည့်ထားတဲ့ချင်းတောင်ဆက်ရှင်လုံးကိုသိမ်းဆည်းရမိတယ်လို့လည်းအေအေပြောခွေရခိုင်တုခကပြောဆိုခဲ့ပါဗျ။လက်ရှိရခိုင်ပြည်နယ်တွင်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲတွေကြေပြန့်စွာဖြစ်ပွားနေတယ်လို့တိုက်ပွဲစဉ်တွင်အရသားတွေထိခိုက်ဒေဆုံးမှုတွေကလည်းရှိလာနေပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ထားတာပါအခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့ မြန်မာသမိုင်းကအကြီးဆုံးထောင်တွင်းတိုက်ပွဲတစ်ခုဖြစ်တဲ့1990ခုနှစ်ကနိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့အင်းစိန်ထောင်တွင်းတပိတ်အကြောင်းကိုဖြစ်ရမှန်ရုပ်ရှင်ရိုက်နိုင်မှုအတွက်စီစဉ်နေကြောင်းဒီတပိတ်တိုက်ပွဲ29နှစ်ပြည့်မှာနိုင်ငံရေးအကျဉ်းသားဟောင်းတွေကပြောပါတယ်။ဒီအကြောင်းကိုတော့အခမ်းအနားမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုဇော်ထက်ကပြောပြပေးပါမယ်ရှင်။
လွန်ခဲ့တဲ့29နှစ်အင်းစိန်ထောင်တွင်းမှာနိုင်ငံရေးအကျဉ်းသားတွေကအချက်၅ချက်ကိုတောင်းဆိုပြီးထောင်တွင်းတပိတ်ဆင်နွှဲခဲ့ပါတယ်။အဲ့ဒီထဲမှာ1990အနာရခေါင်းဆောင်တွေကိုနေအိမ်အကျယ်ကျုပ်ကနေပြေးပို့ဖို့နိုင်ငံရေးအကြောင်းပါရင်ချင်းချခံရတဲ့သူတွေပြင်ဆင်လျှောက်ထားခွင့်ရဖို့နိုင်ငံရေးအကျဉ်းသားတွေကိုအခြားအကျဉ်းသားတွေနဲ့ပြကြထားပြေးဖို့သတင်းစာနဲ့စာတောင်ဖတ်ခွင့်ရဖို့ပုံစံထိုင်ပြီးထောင်ရာရှိတွေကိုအမြင့်ရတာပြည့်ဖြတ်ပြီးတောင်းဆိုခဲ့ကြတာပါ။မြန်မာနိုင်ငံဆက်အာဏာရှင်စနစ်အောက်ကနေလွတ်မြောက်ပြီးဒီမိုကရေစီရေရော်ပုံကာလကြီးအတွင်းဒီအင်းစိန်အကျဉ်းထောင်ပိုက်ပွဲဟာအထင်ရှားဆုံးလှုပ်ရှားမှုဖြစ်ထင်ကြံရခဲ့တယ်လို့အဲ့ဒီဖြစ်ရမှာကိုယ်တိုင်ပါဝင်ခဲ့တဲ့ဇာကနာခေါ်ဦးသူရကပြောပါတယ်
။ထောင်သမိုင်းမှာတော့အကြမ်းတမ်းဆုံးကိစ္စတစ်ခုပေါ့။ဟိုတည်တဲ့လူတွေတည်ပေါ့။ရိုက်တန်းရရတဲ့လူတွေလည်းရ။တည်ရပါအမှတ်တွေဖြစ်ပြီးတော့တည်ရပါကျောက်တချောင်းမလုံနိုင်တော့တဲ့လူရောပါစသဖြင့်ပေါ့လေအများကြီးပါအသက်နဲ့ရှင်းပြီးရှင်းဆိုင်ရတာဆိုတော့အဲ့ဒီအဖြစ်အပျက်ကြီးကတော့ကျွန်တော်တို့တိုင်းပြည်မှာတော်တော်ကျုပ်ဆိုးတယ်အဖြစ်အပျက်ပါဒါတော့အဲ့ဒီအဖြစ်အပျက်ရုပ်ဆိုးပေမဲ့ဘုဘက်ကစစ်အစိုးရဘက်မှလည်းသင်္ကန်းသာရသွားတယ်ဗာရသွားတယ်ဆိုတော့ဘာလို့ဒီလိုကြိုက်ကြလို့မရတော့ဘူးဆိုတော့ဖြစ်လာတယ်အဲ့လိုအပြောင်းလဲတစ်ခုကြားတယ်ပါတို့တို့ဒါတွေကိုကျွန်တော်တို့အခုရုပ်ရှင်ရိုက်တယ်ဆိုတာလည်းဟိုနာကြီးခြင်းလို့မဟုတ်ဘူးမတန်းတည်ခြင်း
အာနာရှင်စနစ်ကိုတွန်းလှန်တဲ့လှုပ်ရှားမှုတိုင်းမှာအမျိုးသမီးတွေကလည်းတက်ကြွစွာပါဝင်ခဲ့ကြတာပါ။အဲ့ဒီအင်းစိန်အချင်းထောင်တိုက်ပွဲအတွင်းမှာလည်းအမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူပြင်ပနှိမ့်ဆက်ခံခဲ့ရတယ်ဆိုတာကိုဦးသူရကအခုလိုပြောပါတယ
်။မိန်းကလေးတွေပါတယ်။အဲ့ဒီတော့အဲ့ဒီမိန်းကလေးတွေက20 21တည်းယူရချင်းဒီမှာတွေ့နေရတယ်။သူတို့တွေအကုန်လုံးဒီအဲ့ဒီတော့အကြီးအကျယ်ရိုက်နှက်ခံတောင်းတောင်းရိုက်ခံအောင်ကျွန်တော်မပြောဘူး။အချက်30ချုပ်ပါမီးကြီးကဒီလိုတရွတ်တိုက်ဆွဲခေါ်သွားပြီးတော့ T11 ကဟောလို့ပြစ်တင်လိုက်အဲ့လိုပြစ်တင်လိုက်ပြီးအဲ့ဒီကားကြီးတွေနဲ့တာယာဝတီထောင်တို့တရက်ထောင်တို့အဲ့ဒီမိန်းကလေးတွေအရွှေကား
လက်ရှိရတားဆိုးရတက်လာတဲ့အချိန်အထိနိုင်ငံရေးအကျဉ်းသားတွေဆိုတာရှိနေသေးဖြစ်ပြီး2019ဩဂုတ်လတက်လာရဲ့မှာဒီနိုင်ငံရေးထုတ်ရှားသူတရားစီရင်အခုခွင့်တရားစွဲထံထားရပါတယ်နိုင်ငံရေးအကျဉ်းသားတွေရဲ့ခွင့်အရေးနဲ့ရပိုင်ခွင့်ကိုစစမပြတ်လုပ်သွားဖို့လိုကြောင်းအင်းစိန်အကျဉ်းထောင်နိုင်ငံရေးအကျဉ်းသားဟောင်းဖြစ်တဲ့ရန်ကုန်တိုင်းပြည်တော်ကိုယ်စားလှယ်ဦးလာထေကဒီလိုမျိုးပြောပါလေ
ကျွန်တော်တို့ဒီကမိုင်းကောင်းတစ်ချောင်းမှာကတော့အဲ့လိုပေါ့ဒီနိုင်ငံရေးအကျဉ်းသားဆိုတာကဒီခက်တဲ့ကိုပဲလက်ခံဖို့နိုင်ငံရေးအကျဉ်းသားတွေရဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့အခွင့်အရေးတွေရရှိဖို့ကတော့ကျွန်တော်တို့ကတောက်ဆောက်လုပ်ပါမှာဒါကပါလေဆိုတော့ဟိုကျွန်တော်တို့တိုင်းပြည်အစိုးရနဲ့မဟုတ်ဘူးနိုင်ငံတကာပါကျွန်တော်တို့နိုင်ငံမှာရှိတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေကိုအသိမှတ်ပြုဖို့တက်ကတော့ကျွန်တော်တို့အားလုံးဆက်ပြီးစူးစမ်းနေရ
လက်ရှိမှာအစိုးရက1894အကျဉ်းထောင်ဥပဒေနဲ့အကျဉ်းထောင်လက်သွဲကိုစက်သုံးနေတော့ဖြစ်ပြီးအကျဉ်းထောင်တွင်ပြည်ပြင်ပြောင်းလဲမှုတွေလုပ်ပေးဖို့လည်းတောင်းဆိုနေကြပါတယ်နိုင်ငံရေးအကျဉ်းသားများကုညီစောက်ရှောက်ရေးအသင်း AEPB ရဲ့အချက်လက်တွေရောက်ဆိုရင်မြန်မာပြည်တွင်းမှာနိုင်ငံရေးအကျဉ်းသား630ရှိပြီးအယောက်50အကျဉ်းချခံရပါတယ်။ထောင်တွင်းအမှုရင်ဆိုင်ရတဲ့သူက129ဦးရှိပြီးပြင်ပမှာတရားရင်ဆိုင်ရတဲ့သူက400ဦးရှိပါတယ်။နောက်ပိုင်းနိုင်ငံရေးလှုပ်ရှားနေသူတွေကငြိမ်းစုစည်ဥပဒေ၊ရာဇဝတ်တကြီးဥပဒေနဲ့စက်သွေးရေးဥပဒေတွေနဲ့တရားစွဲခံထားရတာလည်းဖြစ်ပါတယ်
။ကိုစောထဲသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မြဝတီနယ်စပ်ကိမှာ automatic border control e-gate တွေကိုမကြခင်ဖွင့်လှစ်နိုင်မှုအတွေ့မြန်မာအာဏာပိုင်တွေကစတင်စမ်းသပ်လှုပ်ဆောင်နေတဲ့အကြောင်းကိုထိုင်းခြေဆိုင် VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါရရှင်
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့ဟာထိုင်းနိုင်ငံရဲ့ကုန်စည်စည်းရအဓိကမြို့ကြီးဖြစ်ပြီးနိုင်ငံတကာကနိုင်ငံသားတွေလည်းဒီနယ်စပ်ထွက်ပေါက်ကနေဝင်နိုင်ထွက်နိုင်တဲ့နေရာတစ်ခုဖြစ်ပါတယ်။အခုအခါမှာတော့မြဝတီနယ်စပ်စစ်ဆေးရေးဂိတ်မှာ automatic border control e-gate လို့ခေါ်တဲ့ဒီဂိတ်ကနေဝင်ထွက်သူတွေကိုကွန်ပျူတာနဲ့အလိုလျောက်စစ်ဆေးနိုင်ဖို့စီစဉ်ဆောင်ရွက်နေပြီဖြစ်ကြောင်းမြဝတီခရိုင်ဥက္ကဋ္ဌဦးတေဆောင်ကပြောပြပါတယ်
။ဟိုလူနဲ့မန်နေလို့တာကိုအော်တိုပေါ်မှာလေ။သူကဒီမှာ passport ပြဆိုပြမယ်၊သူလက်ဝေပြဆိုပြမယ်။ညလုံးမှာသူ eye contact သူချိန်လိုက်လို့ဖမ်းတယ်ဥပ္ပိဆိုရင်။အဲသူကလည်းသူတောင်းတဲ့ data လေးဖြည့်ပြီးတော့ဝင်နေတယ်လို့လည်းအဲ့နဲ့ဒီလိုပဲလို့ပြောလာမှာ။ဒီနေ့ကစစ်ဆေးမှုကိုသူက online နေပြီးတော့ online clinic လောက်တော့ဟုတ်။ပထမကတော့သူတို့ဆက်ရဲ့ ဒီဇိုင်းနဲ့ကျွန်တော်တို့ဒီရေသားတွေပြင်ဆင်ပြီးတော့လေလေဒီ level တော့ခုံလုံးနေပါပြင်တာပေါ့နောက်တော့သူစက်တက်မဲ့ဒီဇိုင်းရမှာသူတော့ပြန်ပြင်ပြီးခုလုပ်မယ်မဟုတ
်အလုတ်ကိုင်းရှားပွေလိုသူတွေကုံတဲ့တွေနိုင်ငံသားတွေနဲ့နေ့စဉ်အဝင်ထွက်ရှိပုံကိုလည်းသူကအခုလိုဆက်ပြောပြပါတယ
်နေ့စဉ်ကြမ်းမြင်တော့နိုင်ငံသားအနေနဲ့ဆိုရင်တော့အဝင်ထွက်300လောက်ရှိပါခင်ဗျာနိုင်ငံသားအနေနဲ့ဆိုရင်တော့300ဝန်းကျင်ရှိပါတယ
် Automatic Border Control e-gate တွေလုပ်ပြီးရေရှည်မှာနိုင်ငံသားတွေကိုကာကွယ်ပေးနိုင်ဖို့ပေါ့လုံခြုံရေးတွေကိုပါတင်းတင်းကြပ်ကြပ်ဆောင်ရွက်တာမျိုးတွေလုပ်ဖို့ရည်ရွယ်တာလို့လည်းဆိုပါတယ
်ကျွန်တော်တို့ကနိုင်ငံသားနဲ့ပတ်သက်ပါဆိတ်ကူရတော့ခုနကပြောအိတ်ခံပြီးတော့ပါလာရတော့ကျွန်တော်တို့မှာပုံခဲရှိတယ်အဲ့ဒါကိုပို့ပြီးတော့ရှာလေးလွယ်တာပေါ့မှာအဲ long term ကြာရင်တော့ကျွန်တော်တို့ကပါဆိတ်ကူထားတယ်ပေါ့မှာဒါကတော့လုပ်နေတာပေါ့ security gap ပေါ့မှာ security gap ကျွန်တော်တို့တုံးနိုင်ပြီဆိုတဲ့အင်းဟိုနိုင်ငံသားပဲဖြစ်ဖြစ်နိုင်ငံသားပဲဖြစ်ဖြစ်နိုင်ငံသားတွေရောက်ပါတော့ချောင်းလေးတောင်းချောင်းနိုင်ငံကာကွယ်လိုက်ကာကွယ်နိုင်တယ်ဒီတော့ပေါ့မှာ
အခုအခါမှာတော့ထိုင်းမြန်မာနယ်စပ်မြဝတီမြို့ကနေနယ်စပ်အဝင်အထွက် border pass စာအုပ်ကလေးတွေကိုလုပ်ပေးတာတွေလည်းရှိပါတယ်ဒါတွေကလည်းကွန်ပျူတာစနစ်တွေကိုတွင်းတွင်းကြဲကြဲမလုပ်နိုင်ခင်အထိတော့သုံးဆွဲသွားအောင်မှဖြစ်ကြောင်းပြောဆိုခဲ့ပါတယ်လက်ရှိမှာထိုင်းမြန်မာနယ်စပ်မြဝတီမြို့ကနေဝင်ထွက်သွားလာနေတဲ့နိုင်ငံသားတွေလည်းအရင်ကထက်များလာတာကြောင့်ခီးသွွားလုပ်ငန်းနဲ့ကဘာလက်ခီးသွွားများအများအပြားဝင်ထွက်သွားလာနိုင်အောင်အတွက်လည်းပုံမှန်စနစ်ကျတဲ့ကွန်ပျူတာလုံခြုံရေးစနစ်ကိုသုံးစွဲသွားဖို့အတွက်မြန်မာအာဏာပိုင်တွေဘက်ကပြင်ဆင်ခဲ့တာပါအလားတူစနစ်တွေကိုထိုင်းနိုင်ငံမဲဆိုင်မြို့နဲ့ဆက်သွယ်ထားတဲ့ရှမ်းပြည်နယ်တာချီလိတ်နယ်စပ်ဂိတ်တွေဘက်မှလည်းလုံဆောင်သွားမှာဖြစ်ကြောင်းမြန်မာအာဏာပိုင်တွေဘက်ကပြောဆိုခဲ့ပါတယ်ရှင
်မအေးမှသတင်းပေးပို့ထားတာပါVOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်ကြံပေးလို့ရတယ်။ VOA ကိုတေးသချင်းတွေတောင်းလို့ရတယ်။ဆိုရင် VOA ရဲ့ email လိပ်စာက burmese.voanews.com ဖြစ်ပါတယ်။စာတိုက်ကတစင်ဆက်သွယ်လို့ရင်တော့ VOA American အသံစာတိုက်သစ်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့လို့ပေးပို့နိုင်ပါတယ်ရှင်။အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင်။
2020ပြည်အမေရိကန်သမ္မတရွေးကောက်ပွဲအနိုင်ရယေးပြည်ပနိုင်ငံတစ်ခုရဲ့အကူအညီရယူဖို့ကြိုးပမ်းနေတယ်ဆိုတဲ့ဆက်ဆွဲချက်နဲ့သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေစတင်ဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတရားဝင်ကြေညာလိုက်ပါတယ်။လက်ရှိအချိန်ထိသမ္မတလုပ်ခဲ့တာတွေထဲမှာဖွဲ့စည်းပုံအခြေခံဥပဒေကိုစိုးစိုးဝါဝါချုပ်ပေါက်တာတွေရှိတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ဘယ်နိုင်ငံနဲ့မှပြည်ပကမဖြစ်ချင်ပေမဲ့တိုင်းပြည်ကျိုးစီးပွားကိုကာကွယ်ဖို့အတွက်ဝင်လင်းမှာမဟုတ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမနေ့ကပဲပြောလိုက်ပါတယ်။သူသမ္မတဖြစ်လာပြီးတဲ့နောက်ဒေါ်လာ 1.5 ထရီလီယံအကုန်ကျခံတည်ဆောက်ထားတဲ့အမေရိကန်စစ်တပ်ဟာကမ္ဘာမှာအင်အားအကြီးဆုံးနဲ့ဒီအင်အားတွေကိုသုံးဖို့မမျှော်လင့်တဲ့အကြောင်းလဲကုလသမဂ္ဂထရီညီလာခံမင်းကွန်းမှာသမ္မတထရန့်ကပြောကြားခဲ့တာပါ။ပရိရှတ်ပါလီမန်ကိုဆန်းငံ့ထားဖို့ဒီလာဆမ်းမိုင်းတော့ကဆုံးဖြတ်ချက်ဟာတရားမဝင်တဲ့အကြောင်းတရားရုံးချုပ်ကမနေ့ကဆုံးဖြတ်လိုက်ပြီးတဲ့နောက်နိုင်ငံရေးအရာဆက်လက်ရည်တည်သွားနိုင်ရေးဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကြိုးပမ်းနေရပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ဆိုင်းငံ့ထားတဲ့လွတ်တော်လုပ်ငန်းတွေဒီကနေ့ပြန်စချင်မှာပဲဝန်ကြီးချုပ်နှုတ်ထွက်ဖို့တောင်းဆိုမှုတွေလည်းပိုတိုးလာခဲ့တာပါ။မြန်မာနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရောက်နေကြတဲ့ရိုဟင်ဂျာတွေနဲ့ဒေသခံလူမှုအသိုင်းအဝိုင်းတွေစာနာမှုကူညီဖြင့်အမေရိကန်ကနောက်ထပ်ဒေါ်လာ128သန်းပေးရမယ့်အကြောင်းကြေညာလိုက်ပါတယ်။ကလေးတွေနဲ့အမျိုးသမီးတွေအများစုပါဝင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်ကိုယ်စိမ်းကျော်တွေအရေးပေါ်လိုအပ်ချက်တွေနဲ့သက်ဆိုင်ရာဒေသခံလူမှုအသိုင်းအဝိုင်းတွေသုံးစွဲမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရေးဥက္ကဋ္ဌဌာနကမနေ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီချိန်ထဲမှာပဲရခိုင်ပြည်နယ်မှာရှိနေတဲ့ရိုဟင်ဂျာတွေပါဝင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေအေရိုချာတိုက်ပွဲကတင်းရှောင်နေရသူတွေကိုလည်းအကူအညီတွေပေးမယ်လို့ပြောဆိုခဲ့ပါတယ
်။သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကနှမ်းလောင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tate ဖြစ်ပါတယ်။ဒီကနေ့ညနေပိုင်း VOE အစီအစဉ်တွေကို line to meter 16.25 ရုပ်ကနေထုတ်လွှင့်ပေးခဲ့တာပါ။ VOE ကိုနားဆင်ကြတဲ့အတွက်လေးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
From Washington.